အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။နဲ့တိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းတွင်မှအစိုးရတပ်မတော်ကနေနင်းမြင့်ရှင်းလင်းရမှာရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်အယောက်20နဲ့စစ်လက်နက်စစ်အုံဆောင်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့တပ်မတော်ကနေထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံအတွင်းမှာတရားဝင်လက်မှတ်ကင်ဆောင်ထားတဲ့ရွှေပြောင်းအလုပ်သမားတွေကိုတကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုကြောင်းအစိုးရကထုတ်ပြန်ထားတဲ့ဆိုတာနဲ့မြမကြောက်မြေရနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန့်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်တွင်းမှာအစိုးရတပ်မတော်ကနေနယ်မြေစိုးမိုးရေးအတွက်နယ်မြေရှင်းလင်းရမှာရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်20ဦးနဲ့စစ်လက်နက်စစ်အုံဆောင်ပစ္စည်းတွေဖမ်းဆီးရမိတယ်လို့တပ်မတော်ပိုင်းမြဝတီတရင်စာမှာဖော်ပြထားပါတယ်။ဧပြီလ17ရက်နေ့မြဝတီတရင်စာမှာ SSA 1 high အဖွဲ့ကနယ်မြေကျူးကျော်လို့တိုက်ပွဲဖြစ်ပွားရာကနေလူသူလက်နက်တွေကိုဖမ်းဆီးရမိတာလို့ရေးသားထားပါတယ်။ရှမ်းပြည်တောင်ပိုင်းကျေးတီမြို့နယ်1 high အခြေစိုက်ရှမ်းပြည်တပ်မတော် SSPP SSA ရရှိတဦးကမူဆယ်မြို့105မိုင်ကနေတီးမာတတ်နိုင်ဖက်သွားတဲ့သူတို့လူတွေကိုအစိုးရတပ်မတော်စစ်ကြောင်းကအကြောင်းမဲ့ဖမ်းဆီးထားတာဖြစ်ပြီးတိုက်ပွဲအတွင်ဖမ်းမိသူတွေမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီလူတွေပြန်လွတ်ပေးဖို့လာရှိုးမြို့မှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA ကိုစလေယုံစောက်အောင်လတ်ကတော့လာရှိုးစစ်တန်းယုံကိုတွားပြီးတောင်းဆိုမှုတွေပြုနေတယ်လို့ဆိုပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာနေပြည်တော်အစိုးရနဲ့ပြည်တော်စုအဆင့်ပြည်နယ်အဆင့်အပြည့်ရလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်။
ထိုင်းနိုင်ငံမှာပန်းရောင်ကပတ်စပို့ယာယီပတ်စပို့ကင်ဆောင်ထားပြီးလှုပ်လှုပ်နေတဲ့မြန်မာလာအိုကမ္ဘောဒီးယားနိုင်ငံသားရှေ့ပြောင်းလို့ဓမ္မတွေကိုတင်းကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အကြောင်းထိုင်းနိုင်ငံဝန်ကြီးချုပ်အထူးအမိန့်နဲ့ထုတ်ပြန်ခဲ့တာပါ။ဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါ။ဒီလိုပြန်တဲ့နေရာမှာလဲနှစ်ဆက်ကိတ်ကနေတစ်စိတ်တုံးထူလှုပ်ဆောင်ပေးရမှာဖြစ်ပြီးငွေကြေးတစ်စုံတရာလုံးဝပေးစရာမလိုဘူးလို့လည်းဖော်ပြထားပါတယ်။ထိုင်းအစိုးရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့အထိ10ရက်လောက်ပဲခွင့်ပြုတာဟာထိုင်းနိုင်ငံအတွင်းမြန်မာကျွမ်းကျင်လှုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုတွေကြောင်းလို့အလုပ်တမအရေးလေးလာစောင့်ကြည့်သူတွေကပြောပါတယ်။ထိုင်းနိုင်ငံအတွင်းမှာတရားဝင်မြန်မာရှေ့ပြောင်းအလုပ်တမ3000လောက်ရှိမယ်လို့ထိုင်းအလုပ်တမဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။
အစိုးရတဲ့အနေနဲ့ရခိုင်တပ်မတော် AA ကိုပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲဖိတ်ခေါ်ဖို့နဲ့ရခိုင်ပြည်နယ်မှာ AA နဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးထောင်ချခံထားရသူတွေကိုလည်းအ мян ဆုံးလွတ်ပေးဖို့မလေးရှားနိုင်ငံရောက်ရှိနေတဲ့ရခိုင်အမျိုးသားတွေကတောင်းဆိုလိုက်ပါတယ်ဧပြီလ10ရက်နေ့ကမလေးရှားနိုင်ငံကိုတာရာယာမှာရခိုင်တပ်မတော် AA ရဲ့ခုနှစ်နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာတောက်ဆိုခဲ့တယ်လို့အခမ်းအနားစီစဉ်သူတဦးဖြစ်တဲ့ကိုငင်းချမ်းကပြောပါတယ်ခုနှစ်နှစ်မြောက်ရခိုင်တပ်မတော်နေ့အထိမ်းအမှတ်အခမ်းအနားကိုရခိုင်တပ်မတော်ဌာနချုပ်မလေးရှားနိုင်ငံကွာလာလမ်ပူစီတီယာဝွန်ပါတာဝဂျီဟိုပရူနဲ့ထိုင်းနိုင်ငံဖူကက်နဲ့တခြားနေရာတွေမှာလည်းရခိုင်အမျိုးသားတွေကျင်းပခဲ့ကြပါတယ်
ဝင်ကြီးချုပ်စလိုင်းလျံလွယ်ဦးဆောင်မဲ့ချင်းပြည်နယ်အစိုးရအဖွဲ့ကိုဝင်ကြီး6ဦးနဲ့ဖွဲ့စည်းလိုက်ပြီးဧပြီလ10ရက်နေ့ကကျင်းပတဲ့ချင်းပြည်နယ်လွတ်တော်အစည်းအဝေးမှာဂျန်တစ္ဆာကျင်းဆိုခဲ့ကြပါတယ်။ချင်းပြည်နယ်အစိုးရဝင်ကြီးဖြစ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်မတ်နှဦး၊စုမီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်မတ်တဦး၊တမ်တော်ကိုစလက်တဦးနဲ့ပြင်ပမှတက်သည့်ပညာရှင်2ဦးစုစုပေါင်း6ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဝင်ကြီးအဖြစ်ရွေးချယ်ခံရသူတွေကတော့လုံချုံရင်းနဲ့နေဆက်ရေးရဝင်ကြီးဖြစ်တမ်တော်မှပုံမှုကြီးကြကြောစီမံကိန်းနဲ့ပန္နာရေးဝင်ကြီးအဖြစ် NLD ပါတီမှဦးဝိကောလမ်းပန်းဆက်တွေရေးဝင်ကြီးအဖြစ် NLD မှဦးရွှေထီအိုလူမှုရေးဝင်ကြီးအဖြစ် NCD မှဦးပေါင်လွန်မင်းထန်စီပင်တရားရေးလက်စစ်နဲ့စက်မှုလက်မှုဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဆလိုင်းအိုပက်ခင်နဲ့စက်ပြုံးမွေးမြူရေးတည်တော်နဲ့တတ်သူဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဦးမှန်ဟင်သာတို့ဖြစ်ပါတယ်တားပြင်ပြင်းနဲ့ဥပဒေချုပ်အဖြစ်ဦးစိုနေစာဟုခေါ်ထန်ကျုံနဲ့ပြင်းနဲ့စည်ရင်ချုပ်အဖြစ်ဦးလာတင်မှန်တို့ကိုခန့်အပ်ခဲ့တယ်လို့သိရပါတယ်
မြန်မာဆရာတက်တဲ့စင်အားအလုံးရင်းနဲ့တက်ခိုက်လာလို့ကချင်လွတ်လပ်ရေးတပ်မတော် KIA မှရှေ့တန်းစခန်းတစ်ခုကိုနှောက်ဆုတ်ပေးခဲ့ရပြီးတပ်မတော်ကစခန်းဤတဝိုက်မှာနေရာယူထားကြောင်းKIA ရှေ့တန်းတင်းမှသိရပါတယ်ပြီးခဲ့တဲ့ဧပြီလပထမပတ်မှာလိုင်ဇာဘဟုဌာနချုပ်အနောက်မြောက်ဖက်မြစ်ကြီးနားဗမော်ကားလန်းဘော်ပန်ဒေါယန် KIA ဆွတ်ရှန်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်ခဲ့တာပါကချင်လွတ်လပ်ရေးအဖွဲ့ KIO KIA အနေနဲ့ကတော့စစ်ရေးထက်နိုင်ငံရေးစနစ်ပွဲကိုအတိတ်ကထားသွားမယ်လို့ KIO ဘဟုအရာရှိတွေကပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတပတ်ပြည့်ချိန်မှာပဲအစိုးရတက်ကနေပထမဦးဆုံး KIA ရှေ့တန်းစခန်းတစ်ခုကိုတင်ပိုက်လိုက်ခြင်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါနိုင်ငံတော်သမ္မတဦးသိန်းစိန်ကနေဇန်နဝါရီလကုန်ပိုင်းမှာလက်မှတ်ရေးထိုးအတည်ပြုထားတဲ့မြန်မာကြောင့်မြေဒနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန့်ဒေသခံအယောက်900ကျော်လောက်ကဧပြီလဇန်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီဥပဒေဟာတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်သာအကျိုးရှိပြီးဒေသခံတွေအတွက်ဘာမှမျှော်လင့်ချက်မရှိဘူးလို့ထောက်ပြပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးနိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။ဒုတိယကြိမ်ပြင်ဆင်ထားတဲ့မြမကြောင့်မြေရတနာဥပဒေပါအခန်းသစ်အခန်းလေးအခန်းငန်းမှာပါရှိတဲ့အချက်တချို့ကိုပြန်လည်ပြင်ဆင်ပေးဖို့ကချင်ပြည်နယ်ဖားကားမြို့နယ်မှာနေထိုင်တဲ့ဒေသခံတွေကကန့်ကွက်တောင်းဆိုခဲ့ကြတယ်လို့ကချင်မျိုးသားလူမှုဖို့မျိုးရေးဖွဲ့ကဥလမုံလတောင်ကအခုလိုပြောပါတယ်
။ဒါမှမဟုတ်သင်္ကေတရေးထုံးလိုက်တဲ့ဥပဒေနဲ့ပတ်သက်ပြည်သူ့ရဲ့ဆင်းရဲအတူတူကြတော့ငါနဲ့ကိုကျွန်တော်ဒေသခံတွေကဘာမှမျက်နှာကြည့်မရှိဘူး။ဒီခွန်မျိုးတွေတင်းတူတော့ကျွန်တော်ကတိကျတူတူလိုက်တဲ့ဥပဒေလာလာပေါ့။ကျွန်တော်ဒေသခံတွေဘာမှမျက်နှာကြည့်မရှိခါကြ။အဲ့ဒါအပြည့်အထားကိုကျွန်တော်တုတ်ပေါ်သွားလိုက်ဖြစ်ပါတယ
်။အကြီးစားနဲ့အလတ်စားကြောင်မြင့်သူ့ဖို့ရေးလုပ်ငန်းတွေကိုသူ့ဘော်ခွေပေးတဲ့အနေနဲ့ဒေရခန်တွေလုတ်ကန်စားတော့ရတာခက်ခဲနိုင်ပြီးဒေရခန်တွေအနေနဲ့အကျိုးခံစားခွင့်မရှိတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ကြတာလို့ပြောပါတယ်။လက်ရှိဖားကဒေရအခြေအနေနဲ့ပတ်သက်လို့ဒေရခန်တော့ကန်ကြာကအခုလိုပြောပါတယ်
။စီရင်နေရာကြီးတွေကတော့တစ်ခါမှမမြင်ဘူးတဲ့အင်မတန်မှကြီးမားတဲ့စီရင်နေရာကြီးတွေဆက်လက်တော့တုံးနေတာပေါ့နော်သူတို့ရှော့ချတာမျိုးမရှိပါဘူး။အဲကြောင်းလေးရင်တစ်ခုခုဖြစ်မယ်ထင်ပြီးဖြစ်မယ်ဆိုတော့တိုးရင်မှုတွေရှိလို့အချိန်ထုတ်ပြီးမှလုပ်နေတယ်လုပ်နေတယ်လို့မြင်တာပေါ့။
ဖားကားမြို့နယ်က NLD ဒုတိယဥက္ကဋ္ဌဦးတင်းစိုးကတော့တယံဇာတာတွေပြောက်ွယ်မသွားဘူးဥပဒေပြဋ္ဌာန်းတဲ့တယ်လို့ဆိုပါတယ်
။ကျောက်ဖိန်တယံဇာတာကြီးကကျွန်တော်တို့ကျွန်တော်ညီမတွေပြောက်ွယ်မသွားအောင်ဆက်လက်ကြွားပြီးဆက်လက်ပြင်ဆင်နေအောင်ကျွန်တော်ဆက်လက်လုပ်ပါတော့ဥပဒေပြဋ္ဌာန်းပြီးတော့ဆောင်သွားဖို့ကျွန်တော်မှလုပ်ရတာရှိပါတယ
်။နိုင်ငံတော်သမ္မတဦးသိန်းစိန်ကနေ2016ခုနှစ်ဇန်နဝါရီလ29ရက်နေ့မှာအတည်ပြုလက်မှတ်ရေးသူထားတဲ့မြန်မာကြောင့်မြေရတနာဥပဒေကိုဖားကားမြို့မှာနေထိုင်တဲ့ဒေသခံတွေအတွက်ခံစားပိုင်ခွင့်လုတ်ကန်ပိုင်ခွင့်သစုံတရာမရှိတဲ့အတွက်ဇန်တာထုတ်ဖော်ခဲ့ကြတာလည်းဖြစ်ပါတယ
်။ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကရှမ်းလူမျိုးစုတွေဟာအတာတကြံပွဲတော်ကိုမိမိရိုးရာမိမိကိုယ်ပိုင်ဟန်နဲ့ကျင်းပကြပါတယ်။ကုံစွန်းလို့ခေါ်တဲ့မြတ်စွာဘုရားရှင်ထံရေတက်ပယ်တဲ့ရဟတ်လုပ်တာတွေရိုးရာမုံဖတ်ထုတ်ရိုးရာရေကစားဟန်စတာတွေရှိနေပေမဲ့ခေတ်ကာလအလိုက်ပြောင်းလဲမှုတွေရင်ကျင်းမှုစီးစင်းမှုရောရှက်မှုတွေကြောင့်ကွယ်ပြောက်ဖို့အဆင့်ကိုရောက်နေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့ဆိုင်းမင်းကလည်းခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒါကတော့ရှမ်းရိုးရာတင်းကြံပွဲတော်မှာပြုလုပ်နေတဲ့ရှမ်းမုံဖက်ထုတ်အကြောင်းနဲ့ပတ်သက်ပြီးဖွဲ့ဆိုထားတဲ့တခြင်းပါရှမ်းတိုင်းသားတွေတက်ကတော့တင်းကြံကာလအတွင်းရှမ်းမုံဖက်ထုတ်လောင်းလူတာဟာထင်ရှားတဲ့ပွဲတစ်ခုပဲဖြစ်ပါတယ်ရှမ်းမုံဖက်ထုတ်လောင်းလူပွဲပြုလုပ်တဲ့အချိန်တွေကိုတော့ရှမ်းပြည်တောင်ပိုင်းလင်းခင်းမြို့မြို့မရက်ွက်နေရွာမိတော်နန်းလောက်ကအခုလိုပြောပါတယ
်ဟိုအဲ့ဒီတကြံမတိုင်မီကတဲ့ဟာအဲ့ဒီမုံဖက်ထုတ်လို့ဖို့အုံဒီတွေမြေပဲတွေအဲ့ဒီထုတ်ဖို့ဖက်ပေါ့နော်ငပြောဖက်အဲ့ဒါတွေတော့ရှာပြီးတော့စုဆောင်းထားတယ်အဲ့ဒီတကြံကြတာနဲ့မုံထုတ်တော့မယ်ဆိုရင်အဲ့ဒီအိမ်သားနီးချင်းကောင်မလေးတွေပေါ့နော်တာကူကြဆိုသူတို့လဲလာကြပါတယ်ညနေပိုင်းလောက်ဆိုအိုးစီပုံမောင်းနေနဲ့ကောင်လေးကောင်မလေးတွေပေါ့နော်အိမ်သားနီးချင်းတွေစုပြီးတော့မှတအိမ်တက်ဆင်းလိုက်လူတဲ့
တင်းကြံကာလတင်းကြံဂျုံနေ့မှာတင်းကြံဂျုံမုံအလူပွဲပထမနေ့နဲ့ဒုတိယနေ့မှာဖျားစီတီထိုးတွေကိုရေတက်ပယ်ကြပါတယ်နောက်ဆုံးနေ့မှာတော့စင်တူတော်တွေအပြင်ဘုံတော်ကြီးကိုကျောင်းကန်ရှေ့ပင်ဖိတ်ပြီးခြေလက်ရေတက်ပယ်တဲ့အကြောင်းယွာမိတော်နန်းလောက်ကပြောပါတယ်
တကြံကြတာနဲ့ဖျားရေတက်ပယ်ဖို့ပေါ့ဖုန်ကြီးကျောင်းနေမှာဆိုလဲရှမ်းလို့ကုန်းဆွမ်းလို့ခေါ်တဲ့အဲဖျားကိုရေတက်ပယ်တဲ့ရဟတ်လေးလို့ပြီးတော့မှဟိုရေပုံးလေးကိုစီနေပေါ့နော်ဖျားကိုရေတက်ပယ်တဲ့အဲမျိုးညစီညတိုင်းပေါ့နော်အဲတကြံကလာအတွင်း
လက်ရှိနေထားကတော့မြို့ကြီးပြည်ကြီးတွေမှာမြန်မာနီးမြန်မာဟန်ရင်ကျေးမှုတွေစိတ်ဝင်လာကြတဲ့ကြောင်းခေအပြောင်းလဲကြောင်းတဲ့ကြောင်းယဉ်ကျေးမှုပျောက်ကွယ်သွားမှာကိုစိုးရိမ်မိတယ်လို့တော်နန်းလာကပြောပါတယ်။ရှမ်းရိုးရာအတာတကြံပွဲတော်ဟာမြို့ရဲ့နေနံလိုက်ပီတင်ကင်းခန်းတွေတွက်ချက်ပြီးအလူပွဲကြီးကျင်းပဖို့နေ့ထူးနေ့မြတ်ရွေးကြပြီးတော့မြို့ဆောင်နှတ်တော်တော်ဆောင်နှတ်လေယာမီရေဆောင်နှတ်တွေအတွက်ဗုဒ္ဓမြတ်စွာဘုရားထံအလူလုပ်ပေးပြီးအမျှဝေပေးကြပါတယ်။ဒီတရေဟာတောမြို့တွေမှာသာကြံရှိနေပြီးတော့မြုပ်ကြီးပြကြီးမှာတော့ပျောက်ကွယ်လူနီပါဖြစ်နေပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာဆရာတက်မတော်ကနေနေမြင့်ရှင်းလင်းရမှာရှမ်းပြည်တက်မတော် SSPP SSC တပ်ဖွဲ့ဝင်20ဦးနဲ့စစ်လက်နက်စစ်အုံဆောင်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့တက်မတော်ပိုင်းမြဝတီသတင်းစာမှာဖော်ပြထားပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။